မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်ပြီးတော့ပြင်ဆင်စရာတွေအများကြီးရှိနေသေးတဲ့2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကမတ်လ15ရက်နေ့စနေနေ့မှာတောင်းဆိုခဲ့ကြပါတယ်။မတ်လ15ရက်နေ့မှာကြာရောက်ခဲ့တဲ့23ချောင်းနှစ်မြောက်မြန်မာနိုင်ငံလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေတွေမကောင်းမွန်သေးတာကိုမမ စီအင်အားစုတွေတောင်းဆိုဆန္ဒပြခဲ့ကြပါတယ
်။နောက်ကျမညို့ကျတော်ဦးမြေလောကြီးလောကြီးဘုန်းငါငါစကောစာလုံးနဲ့ကာကြီးချက်ချင်းပြေချက်ချင်းပြေဘုန်းငါလူခွေရရရှိရ
ဒီကကလူခွန်ရည်နဲ့မှာကျွန်တော်တို့ကဒီ2008ဖက်စီဘုံပြည်စင်ရေးကိုအဓိကတောင်းဆိုချင်တယ်လေ။ဘာကြောင့်လဲဆိုလို့ရှိရင်ဒီဖက်စီဘုံအခြေခံဥပဒေမှာလူခွန်ရည်နဲ့ပတ်သက်တဲ့ຢာတွေလည်းအများကြီးကျွန်တော်တို့ပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တွေ့နေတယ်ပေါ့နော်။ညောင်နိုင်ငံရဲ့လူခွန်ရည်နဲ့ပတ်သက်လို့အရင်ဆုံးကတည်းကစာရင်တော့နည်းနည်းတိုးတက်တယ်လို့ကျွန်တော်တို့သဘောတူပါတယ်။တိုးတက်ညာလည်းပဲလက်ရှိအခြေအနေအထိဒီညောင်နိုင်ငံရဲ့အခြေစားတွေအများကြီးရှိနေသေးတယ်။တခြားသောနေရာတွေမှာပါတီတွေအင်အားပြိုင်မှုတွေမှာအစိုးရရဲ့ဘက်လိုက်မှုတွေအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်။လူခွန်ရည်ကတော့တိတိကျကျတိုးတက်မှုရှိသေးဘူးလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
။တော်ရန်တိုမြို့တော်ခမ်းမရှိကဆန္ဒပြပွဲဦးဆောင်သူမြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကအမှုဆောင်ဒါရိုက်တာဦးတင်မိုသီစောစောက VOA ကိုပြောသွားတာပါဒီလိုလူခွင့်တိုးတက်မှုရှိလာအောင်ဒီမိုကရေစီနီးကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဖြစ်ပြောင်းလဲအောင်ကြိုးပမ်းနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ပြည်တွင်းအင်အားစုတွေကိုကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကလည်းထောက်ခံနေဆိုတဲ့အကြောင်းဆန္ဒထုတ်ဖော်နေကြတာဖြစ်တယ်လို့ဦးတင်မိုသီစောစောကဆက်ပြောပါတယ်
ကျွန်တော်တို့အဓိကကတော့ပေါ့နော်ပြည်တွင်းမှာရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့အတိုက်အခံပါတီတွေအားလုံးကကြိုးစားနေကြတဲ့ကျွန်တော်တို့2008ဖွဲ့စည်းပုံပြည်စည်းရေးကိုအဓိကဦးတည်ပြီးကြိုးစားတာပေါ့နော်ပြည်တွင်းမှာရှိတဲ့အတိုက်အခံအင်အားစုအများစုရဲ့ဆန္ဒကိုကျွန်တော်တို့နံပါတ်1နှောက်ထောင်ပါတယ်တချို့ကလည်းပြင်ဆင်နေတယ်တချို့ကလည်းအသိရေးဆက်နေတယ်ဒါပေမဲ့အရေးကြီးဆုံးအချက်ကကျွန်တော်တို့တွေကဒီချိန်မှာအဖြစ်နိုင်ဆုံးနဲ့အနည်းဆက်ဆုံးအရာကိုတူညီနေတာကိုစုပေါင်းပြီးတော့တောင်းဆိုရမယ်ဆိုတော့ပထမအချက်နဲ့နားလည်တယ်လေပြင်ဆင်ရုံတစ်ခုတည်းနဲ့အရာအားလုံးကိုချုပ်ငုံရမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့နားလည်ပါတယ်တိုးတော်ညာလည်းပဲစင်ပြီးစင်ပေါ့နော်သွားရမယ်ဆိုတော့ကျွန်တော်တို့အရင်
အခုထိချိုးဖောက်ခံနေရဆဲဖြစ်တဲ့လူခွင့်ရဲ့အခြေအနေတွေနောက်လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးကနေဒါအစိုးရနဲ့မြန်မာရေးစိတ်ဝင်စားတဲ့ကနေဒါနိုင်ငံသားတွေသိရှိနိုင်အောင်ရည်ရွယ်ပြီးတော့ကနေဒါရောက်မြန်မာဒီမိုကရေစီအင်အားစုတွေကပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်
မြန်မာကျောင်းသားများဒီမိုကရေစီအဖွဲ့ကအဓိကဦးစီးလုပ်တာဖြစ်တယ်တိုးတောညာလည်းဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့အစည်းပေါင်းစုံပေါ့နော်ကိုယ်စားလှယ်တွေအားလုံးကျွန်တော်တို့လာကြပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီမှာရှိတဲ့ Burmese community ကို base ခံပြီးတော့ကျွန်တော်တို့လုပ်ချင်းဖြစ်ပါတယ်ကျွန်တော်တို့ကနေဒါမှာရှိနေတဲ့ Native Canadian တွေကိုပေါ့နော်ကျွန်တော်တို့က message ပေးခြင်းနဲ့သူတို့ကမှတစ်ဆင့်ပေါ့နော် Canadian government ကိုသူတို့ရဲ့ registration တွေကိုပြောင်းဖို့အတွက်ကိုကျွန်တော်တို့ကနေဒါမှာရှိနေတဲ့မြန်မာ Canadian တွေပေါ့နော်ဒီသူတွေရဲ့ voice ကဘယ်လိုရှိတယ် concern ကဘယ်လိုရှိတယ်ဆိုတော့ government ကိုကြွပြခြင်းတဲ့သဘောပါ
2008အခြေခံဥပဒေဟာ Democracy အခွင့်အရေးတွေတိုင်းရင်းသားလူမျိုးစုအခွင့်အရေးတွေအတွက်အာမခံချက်မရှိသလိုလူခွေချိုးဖောက်မှုတွေကိုလည်းအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒီဥပဒေကိုဆက်ပြီးတော့ကျင့်သုံးနေမယ်ဆိုရင်အမျိုးသားယဉ်ကျေးစီရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းကနေဒါရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါတယ်ရှင်။